အမေရိကန်သမ္မတဟောင်းဂျော့ချ် W. ဘုရှ်ရဲ့ Bush Institute ကပို့ချလေ့ကျင့်ပေးလိုက်တဲ့ခေါင်းဆောင်မှုသင်တန်းဟာမတူကွဲပြားတဲ့လူမျိုးနဲ့ဘာသာကြားတွေအတူတကွနေထိုင်နေကြတဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ပဋိပက္ခနဲ့ငြင်းငြိမ်းရေးပြဿနာတွေကိုဖြေရှင်းရမှာများစွာအထောက်အကူပြုလိမ့်မယ်လို့ဒီသင်တန်းကိုတက်ရောက်လာကြတဲ့မြန်မာလူငယ်ခေါင်းဆောင်တွေကပြောကြားလိုက်ပါတယ်ဒီအကြောင်းကိုပြောပြချင်တာပါသမ္မတဟောင်းဂျော့ချ် W. ဘုရှ်ရဲ့ Bush Institute ကမြန်မာလူငယ်တွေအတွက်စီစဉ်ပေးတဲ့တတိယအကြိမ်မြောက် Liberty and Leadership Forum လူလတ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာသင်တန်းဂုံပြူလက်မှတ်ချိမြင့်ပွဲအခမ်းအနားကို American ပြည်ထောင်စု Texas ပြည်နယ် Dallas မြို့မှာဇွန်လ26ရက်တနင်္လာနေ့ကကျင်းပခဲ့ပြီးနေပယ်အသီးသီးကမြန်မာလူငယ်အယောက်20သင်တန်းဆင်းခဲ့ကြတာပါမြန်မာပြည်ရဲ့ဒီမိုကရေစီရေလှှရှားမှုတွေကိုထောက်ခံအားပေးလာခဲ့တဲ့သမ္မတဟောင်းဘုရှ်ရောသူ့ရဲ့ဂရော Laura Bush တို့ကပါဒီအခမ်းအနားမှာဂုံပြူစကားပြောခဲ့ကြပါတယ်သမ္မတဟောင်းဘုရှ်ကတော့အမေရိကန်အပါအဝင်ဘယ်နိုင်ငံမှမဆိုဒီမိုကရေစီခရီးဟာကြမ်းတမ်းခဲ့ရကြောင်းအဲ့ဒီလမ်းကိုရှောင်နိုင်ဖို့ခေါင်းဆောင်မှုလိုအပ်ကြောင်းဒါကြောင့်မြန်မာလူငယ်တွေအတွက်ဒီခေါင်းဆောင်မှုတင်တန်းကိုနှစ်စဉ်စီစဉ်ထားခြင်းဖြစ်ကြောင်းပြောပါတယ်သမ္မတဟောင်းရဲ့ဂရော Laura Bush ကလည်းဒီခေါင်းဆောင်မှုတင်တန်းဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာအထောက်အကူဖြစ်စေလိမ့်မယ်လို့သူယုံကြည်ကြောင်း
This group or each one of our liberty and leadership class members really how you can build the institutions that support a democracy when you go home you can start to build those
The liberty and leadership သင်တန်းမှာတက်ရောက်ခဲ့သူတွေဟာတဦးချင်းအနေနဲ့ဒီမိုကရေစီကိုအထောက်ပံ့ဖြစ်စေမယ့်အဖွဲ့အစည်းနဲ့အလေးအထောက်တွေကိုဘယ်လိုတည်ဆောက်ရမလဲဆိုတာကိုနားလည်သွားကြမှာပါကိုတိုင်းပြည်ပြန်ရောက်တာနဲ့အဲ့ဒီအလုပ်တွေကိုစတင်နိုင်ကြမှာဖြစ်ပြီးဒီမိုကရေစီအစိုးရကိုအထောက်အကူပြုနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။မြန်မာပြည်နဲ့ပတ်သက်လို့အားပေးနေတယ်လို့အပြောင်းလဲအတွက်အကောင်းမြင်မျှော်လင့်နေပါတယ်
။ Mrs. Laura Bush ဟာဒေါ်ဆန်းစုကြည်နေအကြေချုပ်ကြခံနေရစဉ်မြန်မာပြည်ဒီမိုကရေစီရေလှုပ်ရှားမှုကိုစတင်စိတ်ဝင်စားလာခဲ့ပြီးခင်မွန်းဖြစ်သူသမရ Bush လက်ထက်မှာမြန်မာပြည်အရေးကိုကူညီဖို့စိတ်ဝင်စားလာခဲ့ပါတယ်။သူဟာထိုင်းမြန်မာနယ်စပ်မဲလာဒုက္ခသည်စခန်းနဲ့မဲဆောင်မဲရော်ဆေးခန်းတို့ကိုလည်း2008ဩဂုတ်လမှာတွားရောက်လည်ပတ်ခဲ့သူပါ။ဒီနေ့မှာမြန်မာနိုင်ငံကိုအလည်ပတ်ရောက်လာနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောခဲ့ပါတယ်။ Bush Institute ရဲ့တတိယအကြိမ်မြောက်ခေါင်းဆောင်မှုသင်တန်းတက်ရောက်ခွင့်ရတာနဲ့ပတ်သက်လို့လူငယ်ဆရာဝန်တဦးလည်းဖြစ်မြန်မာနိုင်ငံတွင်း NGO တွေမှာဦးဆောင်လုပ်ကိုင်ခဲ့ဘူးသူဒေါက်တာမျိုးမြင့်အောင်က
ကျွန်တော်နိုင်ငံမှာဒီမိုကရေစီနိုင်ငံကြနေထိုင်တဲ့လူမှုတိုင်းဝမ်ဖြစ်လာဖို့ဆိုရင်အရေးကြီးတာကျွန်တော်ခေါင်းဆောင်ကောင်းတွေရှိဖို့လိုပါတယ်။ကျွန်တော်ဆိုလဲဒီ program join ခင်ရဆိုရင်ကျမ်းမာရေးနဲ့ပတ်သက်ပြီးကောင်းမွန်အောင်လုပ်လိုက်ရင်တိုင်းပြည်ကောင်းသွားမယ်ကိုတက်တဲ့ bike ကကိုလုံမယ်ဆိုတဲ့ဟာလောက်ပဲကျွန်တော်အသိဉာဏ်ရှိခဲ့ပါတယ်ဒါပေမဲ့ဒီ program join ပြီးကျွန်တော်နားလေတာကဟိုလူတွေရဲ့ဟိုပွန့်ပွန့်လင်းလင်းနဲ့လူလလနဲ့တွေးခေါ်နိုင်စွမ်းရှိမှ democratic society ဖြစ်လာမယ်ပြီးရင်ငြိမ်းချမ်းရေးတွေရမယ်တိုင်းနာဒေသမှာလည်းလူဝတ်ချက်တွေကိုကျွန်တော်တို့ပြည့်စုံအောင်ဆောင်ရွက်နိုင်မှဟိုကိုလိုချင်တဲ့ပန်းနိုင်ကိုရောက်မယ်ဆိုတဲ့အမြင်ရတဲ့အတွက်ကြောင့်ပို့ပြီးတော့ပို့ပြည့်စုံတဲ့ခေါင်းဆောင်မှုတရက်ကိုကျွန်တော်ရရှိတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
။တိုင်းမြန်မာနယ်စပ်မှာအခြေစိုက်တဲ့တိုင်းရင်းသူမတ်အီအီဖြူကတော့မြန်မာနိုင်ငံက Rise လို့ခေါ်တဲ့ကျေးလက်ဌာနတိုင်းရင်းသားရေရှည်တည်တံ့ပညာရေးအစီအစဉ်ရဲ့စီစဉ်ညွှန်ကြားသူတူဖြစ်ပြီးဒီခေါင်းဆောင်မှုတင်တန်းကိုဒီနှစ်အတွက်တက်ရောက်ခွင့်ရသူပါ
။ဒီ community မှာရှိနေတဲ့အခက်အခဲပြဿနာတွေကိုကိုယ့်ရဲ့ resource နဲ့အာဘလိုမျိုးအဓိကကင်ဆယ်ဖြေရှင်းမလဲ။ဥပမာဆိုလို့ရှိရင်အာညီမတို့ cafe momentum ဆိုတဲ့coffee line တခုကိုသွားခဲ့ရရပေါ့နော်အဲ့ဒါဘာလဲဆိုတော့ဒီ15နှစ်နဲ့19နှစ်ကြားမှာရှိတဲ့ထောင်ထဲမှာအကြောင်းမျိုးကြောင့်မလို့ရာဇမှုကျွလွန်ရတဲ့လူငယ်လေးတွေကိုပြန်ပြီးတော့ဇာရိတ်တိုက်ပိုင်းဆိုင်ရာပြန်ပြီးတော့လမ်းကြောင်းတက်မှတ်ပေးတဲ့ program လေးပြီးလို့ရှိရင်တို့ရဲ့လုပ်ငန်းအာဝင်ငွေလည်းအတွက်အဆင်ပြေအောင်တို့ရဲ့ဒီအသက်မွေးဝမ်းကြောင်းနဲ့ဆိုင်တဲ့ scale လေးတွေကိုဟိုတနိုင်တစ်ပိုင်းပေါ့နော်ကိုယ့်ရဲ့ကိုယ်သူကိုယ်ထအနေနဲ့နှုတ်ကန်ဖြေရှင်းပေးတဲ့ program လေးတခုသွားပြီးတော့တွေ့ရတဲ့အခါမှာညီမတို့လုပ်နေတဲ့အဖွဲ့နဲ့အများကြီးဆက်ဆက်မှုရှိ
မြန်မာနိုင်ငံမှာလူငယ်ကောင်းဆောင်တွေပေါ်ထွန်းလာအောင်လေ့ကျင့်ပညာပေးရေးခဏမှာလုပ်နေတဲ့ကိုအောင်ကျော်မို့ကလည်
းအဓိကသင်တဲ့ subject တွေကတော့ကောင်းဆောင်တရားမှလိုအပ်တဲ့အရေးချင်းတွေကပါတယ်အဲ့ဒါတွေပါမယ်ပြောမယ်ဆိုရင်တော့တော်တော်လေးကိုအရေးကြီးရပေါ့လက်ရှိပမာပြည်မှာကျွန်တော်တို့ဒီမိုကရေစီအသိစူးပြောင်းနေတဲ့ကာလမှာဒီလူစင်းစား critical thinking skill ရှိတဲ့ဒီပမာပြည်ကျောင်းတွေမှာသင်လို့မရတဲ့ဒီcurriculum တွေကိုဒီထိလာဒီမှာလာပြီးသင်ယူနိုင်တဲ့ဟာဆိုတာကအမှန်တန်ကျွန်တော်တို့အတွက်အကျိုးရှိတယ်ပေါ့
Bush Institute မှာဖွင့်တဲ့ Liberty and Leadership ခေါင်းဆောင်မှုသင်တန်းကို2014ဇွန်လမှာစတင်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံနေပြည်အသီးသီးကလူငယ်တချို့အထူးသဖြင့်တိုင်းရင်းသားလူငယ်တွေကိုပညာတော်သင်အဖြစ်ခေါ်ယူပို့ချလေ့ကျင့်ပေးခဲ့တာအခု2019အထိဆိုရင်3နှစ်မြောက်ရှိသွားပြီဖြစ်ပါတယ်ညာ